ဆက်သွယ်ရေးဆုံးမြန်မာနိုင်ငံဆရာနာသိမ်းပြီးတဲ့နောက်နှစ်နှစ်ကြာမှာနိုင်ငံရေးစီးရေးအခြေအနေကိုလူတိုင်းကဦးစားပေးပြီးတော့ဆွေးနွေးကြပါတယ်အဲ့ဒါလည်းအရေးကြီးတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီပြည်ပခါကြောင့်ပြည်သူတွေကြုံတွေ့နေရတဲ့ humanitarian crisis ပေါ်လေစာဝန်နေကြမှာရေးပညာရေးအစရှိသည့်ဖြင့်စာနာမှုအခြေအနေတွေဘလောက်ဆိုးရွားနေသလဲအဲ့ဒါကိုတော့ဘလို့တူတက်အောင်လုပ်နိုင်မဲ့အလားအလာရှိသလဲဆိုတာတွေပြောချင်တာဖြစ်ပါတယ်ဆိုတော့ပထမဆုံးဘလောက်ထိဆိုးဆိုးရွားဖြစ်နေပါလဲ
ဒါတော့ဆရာတို့လည်းတည်ပြီးသားနိုင်ငံတကာလည်းတည်ပြီးသား UN တို့ WHO တို့လည်း data တွေလည်းထွက်ထားပြီးသားရှိတယ်ဆရာကျွန်တော်တို့ရဲ့ humanitarian အခြေအနေကတော့ပိုဆိုးသွားတာပေါ့ဆရာရဲ့ဒါရှင်းပါတယ်တူတက်မှုမရှိဘူးနောက်ပြည်ထဲမှာအခုဒီခုပြီးတဲ့နောက်တစ်စစ်စစ်တပ်ရဲ့ရစ်စစ်တန်းကျုံမှုတွေကြောင့်ဥရီအိမ်တွေမရှိတော့တဲ့လူတွေထွက်ပြေးနေရတဲ့လူတွေ IDP တွေအားလုံးနှစ်တန်းကျော်ကွာသုံးတန်းပေါ့နော်အဲတကယ်တမ်းဆိုရင်အဲ့ဒီ data တွေတက်တာကိုတကယ်တော့များတာပေါ့အဲ humanitarian နဲ့ပတ်သက်ရင်လိုအပ်ချက်တွေလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဒီလိုဆွနေတဲ့အခြေအနေကိုဆရာတို့ NUG အစိုးရအနေနဲ့ဘယ်လိုကင်တွယ်ဖို့စီစဉ်ထားပါလဲခင်ဗျာ
အဲ့တော့ကျွန်တော်တို့စူးစမ်းပြီးတော့ကြော်သွားဖို့လုပ်နေကြတာပေါ့နော်ကျွန်တော်တို့ဒီ NUG နေနဲ့ဆိုရင်ဆရာစီရေးနိုင်ငံရေးတွေမကဘူးလေဆရာကျွန်တော်တို့အခုဒီ1 year plan နဲ့မှာရောဒီ NUG စောက်ဖွဲ့ကနေကကျွန်တော်တို့ဆွဲခဲ့တဲ့ strategy 5ခုတွေမှာဒီပြည်သူလူထုရဲ့အခုလိုဆင်းရဲဒုက္ခတွေကိုကာကွယ်ပေးနိုင်ဖို့ရည်ရွယ်ချက်ကဒါနံပါတ်1ရည်ရွယ်ချက်ပဲလေဆရာနောက်ကျမ်းမာရေးတို့လူသားချင်းစာနာမှုနဲ့ပတ်သက်ပြီးမူဝါဒကြီးညာခဲ့တာရှိတယ်ဆရာတို့ဟိုပြန်ကြည့်လိုက်ရင်ဒီမှာအဲ့ဒီမှာကျွန်တော်က people first ဆိုတဲ့ principle နဲ့ကျွန်တော်တို့ကြီးညာထားတာ NUG ကနေပြီးတော့ကျွန်တော်လူထုဆိုတာဘယ်နေရာမှာရှိနေတဲ့ပြည်သူပဲဖြစ်ဖြစ်အဲ့ဒီပြည်သူကိုနံပါတ်1ဦးစားပေးဆိုတဲ့ people first ဆိုတဲ့ policy ချတာကျွန်တော်တို့ NUG စဖွဲ့ပြီး345ရဲ့မှာကနေကြီးညာချက်ထုတ်ခဲ့တာပါဆရာ
ဟုတ်ကဲ့ဆရာအဲ့လိုလူလူကိုပထမဦးစားပေးလုပ်မယ်ဆိုတော့ဒီရဲ့ချက်ကိုစေတနာစိတ်ကောင်းပါတယ်တချိန်တည်းမှာပဲအဲ့လိုလုပ်နိုင်မဲ့ resources ပေါ့အဲ့ဒါ NUD နည်းနည်းကိုတိုင်းကတော့အခက်အခဲရှိမယ်ထင်ပါတယ်ဒီချိန်မှာနိုင်ငံကလည်းအကူအညီပေးမယ်ဆိုရင်ဒီကိစ္စကိုအမြဲတမ်းတွဲပြီးတော့ပြောပါတယ်ဆိုတော့အဲ့ဒီနိုင်ငံကရဲ့ပြောစကားကိုဘယ်လောက်ထိလက်တွေ့မှာအကျိုးရှိပါလဲသူတို့ရဲ့အကူအညီကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
တကယ်တော့နိုင်ငံတကာကသူတို့အကူအညီတွေသူတို့မပေးဘူးမဟုတ်ဘူးပေးတယ်ဒါပေမဲ့သူတို့ရဲ့နီးလန်းကလွဲနေတာပေါ့ဆရာရဲ့အရင်တုန်းကလို့ဆိုရင်သူကရန်ကုန်တို့နေပြည်တော်တို့ခုနမင်္ဂလာတို့လေစိတ်တို့အဲ့ဒီကနေဖြတ်ပြီးလာတာပေါ့ဆရာအဲ့ဒီကနေလာတဲ့ပစ္စည်းတွေကအခုလိုရက်ဆက်တဲ့ကိုကိုကျိုးပဲကြည့်တယ်ခုနပြည်သူကိုဒုက္ခပေးနေတဲ့ဒီစကားစနဲ့ကြတော့အဲ့ပစ္စည်းတွေကျွန်တော်တို့စီမရောက်ဘူးလေဆရာနိုင်ငံတကာအကူအညီတွေအဲ့ဒီနည်းနဲ့လာလို့မရဘူးအဲ့ဒါကိုကျွန်တော်တို့ကအစကနေထောက်ပြတယ်ကျွန်တော်ဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒါကိုသူတို့လက်ခံမှုခဲ့နေတာပေါ့နော်ဒါတကယ်တမ်းတော့စီးရီးယားတို့ဘာလို့သူတို့မှတွေ့ကြုံနေရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ပြောပြတယ်အဲ့တော့အဲ့ဒီဟာကိုတကယ်တော့နားလည်အောင်တစ်နှစ်တောင်ကြာခဲ့တယ်တစ်နှစ်ရှိတဲ့အခါကျမှဆရာတို့မှတ်မိလိမ့်မယ်ဒီ UN General Secretary ကဒီ ASEAN မှာလာပြောတော့ they fail သူတို့failure ရသွားတယ်လို့ပြောတာဒါပေမဲ့သူတို့ပါဇက်ကပြောတော့ failure ဆိုတဲ့ဟာတစ်နှစ်ရှိမှစပြောတဲ့အချိန်မှာကျွန်တော်တို့ကြည်သူတွေကတစ်နှစ်ခံစားလိုက်ရပြီဗျာအဲ့ဒါအတွက်ကျွန်တော်တို့ကအခုလည်းထောက်ပြနေတယ်ထောက်ပြပြီးတော့အခုတော့ကျွန်တော်တို့ကအရင်နဲ့စာရင်တော့ပြီးခဲ့တဲ့နှစ်နဲ့စာရင်ဒီနှစ်မှာနိုင်ငံတကာအကူအညီတွေရလာတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တော့မရပါဘူးကျွန်တော်တို့လိုချင်တော့ဖြည်းဖြည်းရောက်ရောက်မဖြစ်သေးဘူးဖြစ်အောင်လို့တော့ကျွန်တော်တို့ကြိုးစားနေတယ်ကျွန်တော်တို့အခုအစိုးရအနေနဲ့ NUG အနေနဲ့ဆိုရင်အတိုင်းအတာတွေနဲ့အားလုံးပေါင်းပြီးတော့ IACC ဆိုတာဖွဲ့ထားတယ်ဆရာ International AIDS Coordination Commission ဆိုတာတမတာ lead လုပ်ပြီးကျွန်တော်တို့ဖွဲ့ထားတယ်အဲ့ဒီဟာနဲ့ development partner တွေနဲ့ international donor တွေနဲ့ engage လုပ်ပြီးတော့ကျွန်တော်တို့ will be effective efficient ဖြစ်အောင်ပေါ့ဆရာ coordinate ဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေတယ်ဆရာ
ဟုတ်ကဲ့
အမြင်နဲ့စာရင်စရစပြုတယ်ဒါပေမဲ့တကယ်တမ်းဆရာနိုင်ငံတကာအကူအညီတွေယူကရိန်းနဲ့ကျွန်တော်တို့နဲ့ဆိုင်အရန်ကိုကွာပါတယ်ပတ်စံတိချာအရန်ကိုနေပါဟု
တ်ကဲ့အဲ့တော့ယူကရိန်းဆိုတော့ယူကရိန်းကိုပဋိပက္ခအပါဝင်ပေါ်လေနိုင်ငံကပဋိပက္ခတော်တော်များများမှာတခါတခါကျတော့သူတို့က humanitarian corridors ပြီးတော့ပဋိပက္ခဖြစ်တဲ့ဟာကိုခဏရဆိုင်ပြီးတော့အဲ့ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့အတွက်အဲ့ဒီနေရာလေးကိုပြတ်ပြီးတော့ညဉ့်ညင်းလုပ်ပြီးတော့အကူအညီပို့ပေးရတာမျိုးရှိတယ်။အဲ့ဒီအတွက်ညှိနှိုင်းရတယ်ကုလသမဂ္ဂကတော့နိုင်ငံတကာတို့ ကဥဆောင်ပြီးတော့နိုင်ပြီဆိုမြန်မာနိုင်ငံအချင်းနေမှာကအဲ့လိုစာနာမှုဆိုင်ရာလမ်းကြောင်းလေးဖွင့်ပြီးတော့ဈေးညံဖွင့်ပြီးတော့ဖြတ်ပေးနိုင်မဲ့အခြေအနေမျိုးပူပေးနိုင်မဲ့အခြေအနေမျိုးကရှိနိုင်ပါလားအဲ့လိုနှီးဖို့ကြိုးစားမှုအထူးမှုတွေရှိပါလားဆရာ
အော်ဒီကနေ့တော့အဲ့ဒါဒီကျွန်တော်တို့အများကြီးဆွေးနွေးခဲ့ကြတယ်ဆရာဒါပေမဲ့ဆရာတည်တဲ့အတိုင်းပဲစကားစကားဒွေအခေါ်ပိုင်းဆိုင်ရာမှာတော်တော်ရစ်စစ်ချမ်းကျုပ်တယ်လို့ပဲပြောရမှာပေါ့နော်ကိုချိုးပဲသိပ်ကြည့်အောင်ဆိုတော့အဲ့လိုပုံစံမျိုးဆိုတော့ကျွန်တော်တို့လည်းဘယ်လိုမှဖြစ်မှာမဟုတ်တော့ကျတော့သူတောက်ချောက်သွေးစွန်းနေတဲ့လက်ဖြစ်နေတာပေါ့သွေးစွန်းနေတဲ့လက်နဲ့ကျွန်တော်တို့ဒီလိုကိစ္စမျိုးကတော့သူတို့ကလည်းကြောက်မစိစားပါဘူးကျွန်တော်တို့စီဒါကြောင့်ဘာဖြစ်စီမှမရောက်တာလေတကယ်တမ်းက ICRC တို့ဆိုတော့လို UN agency တွေနဲ့လူတွေရဲ့အသက်တွေဘဝတွေကိုဦးစားပေးရဆိုရင်အဲ့ကိစ္စတွေကအဲ့ကနေဖြစ်ခဲ့ရမှာဗျ။အဲ့ဒါတွေကမဖြစ်ဘူး။အခုလည်းဖြစ်မှာမဟုတ်ဘူး။သူတို့ကတောက်ချောက်ကျွန်တော်တို့ကိုဘုံနေကျဲနေတာဆရာ။ဘယ်လိုလုပ်ပြီးဒီကိစ္စမျိုးလုပ
်။အဲ့တော့ crew and တွန်းဟန်တဲ့အင်အားစုတွေကနေမြေတော်တော်များများထိန်းချုပ်တယ်။ထိန်းချုပ်ထားနိုင်တယ်။သူတို့မဟုတ်စစ်ကောင်စီကမထိန်းချုပ်နိုင်တဲ့နေမြေတွေတော်တော်များများရှိနေပြီလို့ပြောတယ်။ဆိုဒုက္ခတဲ့တော်တော်များများကအဲ့ဒီနေရာမှာရှိနေလို့ထင်ပါတယ်ဆိုတော့အဲ့ဒီနေရာကိုဆရာတို့ကလွန်လင်းတူအကူအညီရအောင်ဘယ်လိုထိဆောင်ရွက်ပေးနိုင်ပါလဲနိုင်ငံသားအကူအညီရအောင
်အရင်နဲ့ဆိုင်ရပို့အရှင်ပြေလာတယ်လို့ပြောလို့တော့ရတယ်ဆရာရဲ့ကျွန်တော်တို့ဒါပေမဲ့ဒီဟာတွေအကုန်လုံးအသေးစိတ်တွေဖွင့်ပြောတော့လဲသူတို့ကထုံးစံအတိုင်းပေါ့နော်ဟိုခဏလိုဘုံကျဲတာတို့ဟိုမီးချိုတာတို့တွေအကုန်တော့ဆောက်လောက်တာပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်တို့တချို့ဟာတွေတော့အသေးစိတ်မပြောဘူးဒါပေမဲ့အခုအရင်နဲ့စာရင်အရှင်ပြေပဲရောက်လာတယ်လို့ပြောလို့ရတယ်။ဟိုစေဝါတွေ၊ဘာညာတွေဆိုရင်အရင်နဲ့စာရင်ကျွန်တော်ပို့ပြီးတော့ပို့ပေးနိုင်တဲ့အနေအထားမှရှိတယ်။နောက် cross border နဲ့ကျွန်တော်တို့လုံးလို့ရသလောက်ကျွန်တော်တို့လုံနေကြတာရှိရပေါ့နော်။နောက်ငွေကြေးစီစဉ်မှုကိုတနည်းနည်းနဲ့ရအောင်လုပ်ခဲ့တဲ့ဟာတွေလည်းဒါအရင်နဲ့စာရင်တော့ဟိုလုံလို့ရလာတယ်။ဒါပြောသလိုပဲဟုတ်ပါတယ်။ကျွန်တော်တို့စိုးမိုးဒေသတွေမှာအလူသားချင်းစာနာမှုတွေအများကြီးလိုအပ်တာဟုတ်တယ်။အဲ့မဲ့ပြည်သူတွေကပြည်သူကနေပြည်သူတို့သွားနေတာတွေလည်းအများကြီးရှိတယ်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ control လုပ်တဲ့ဒေသတွေမှာဆက်ခုစပြီးတော့တချို့ဟိုအခွန်အတုပ်တွေကျွန်တော်တို့စတောက်နိုင်လာတယ်ပေါ့ဆရာရယ်အဲ့ဒါလည်းပြည်သူကနေပြည်သူဆိုတဲ့သဘောမျိုးပါပဲအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့စောင့်ရှောက်လာနိုင်တော့ဆရာတို့လည်းပုံတွေတွေ့မှာပါတချို့ကျွန်တော်တို့အိမ်လေးပြန်ဆောက်ပေးနိုင်တာတို့အစားအသောက်တွေအိုးကွက်မကန်တွေပြန်လုပ်ပေးနိုင်တာတို့ဒါတွေလည်းရှိတော့ရှိလာတာပေါ့နော်တချို့နေရာတွေမှာဒီ federal သဘောတရားတွေအများကြီးတွေ့ရပါတယ်ဗျာအခုဒေသအခုရက်ကိုရဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုရဲ့ဒီပြည်သူကိုကိုပြန်ဆောက်ရှောက်တယ်ဆိုတဲ့အနေအထားတွေအများကြီးတွေ့လာတာတချို့ဟာတွေတော့ကျွန်တော်တို့ဟိုကြည့်ပြီးအားလည်းရှိရပါတယ်ဒါပေမဲ့တကယ်တော့အများကြီးလိုအပ်တာပေါ့ဆရာရယ်ကျွန်တော်တို့ပြည်သူတွေကျွန်တော်တို့လူမှုတွေအများကြီးခံစားနေရတာအဲ့ဒီတက်ကတော့အများကြီးလိုပါဆရာတည့်တဲ့အတိုင်းပဲအိမ်ကလုံးပြီးလောင်သွားရင်အဲ့အိမ်ကလုံးပြန်ဖောက်ဖို့ဆိုတာတဘောအလုံးကြိုးစားကြရ
ဟုတ်ကဲ့ဆရာနောက်ဆရာကိုပြီးဖို့အစဉ်ဆုံးမိကုန်းထင်ပါတယ်အဲ့တော့အဲ့ဆေးဝါးပြီးပြီးတဲ့နေရာမှာတာမန်ကွာကိုစောက်လို့ပျောက်တဲ့ဆေးဝါးတွေလည်းရှိမှာပေါ့ဆရာဘုံကိုယ်တိုင်ညွှန်ကြားပြီးတော့ခုစပြီးဖို့လိုတဲ့ယောဂါတွေပြည်သူတွေကျွမ်းတွေ့ရတယ်လည်းရှိနေမယ်အဲ့ကိစ္စတွေတက်ကကျွမ်းကျင်သူတွေအဲ့ဆေးဝါးဆိုင်ရာကျွတ်တဲ့လေ့ကျင့်မှုတွေကိုဆရာတို့လုပ်ပေးနိုင်ပါသလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာကဟိုအရင်ကနေကကဘာရဲ့သတ်မှတ်ချက်ကိုမမှီဘူးလို့ပြောရင်ရတာပေါ့ဆရာအကြမ်းမြဲလူတွေနားလည်အောင်ကျမ်းမာရေးစောင့်ရှောက်တဲ့လူကြီးအတွက်ကတကယ်ရှိရမှာတဲ့သုံးပုံပုံတစ်ပုံတော့ပဲရှိတာဆိုတော့အခုအချိန်မှာပုံဆိုးတာပေါ့ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုတန်းနိုင်မမြတော့ဒါစွမ်းကုန်ကြိုးစားနေတာပေါ့လေကျွန်တော် data တွေလည်းထုတ်ပြန်တာတယ်ကျွန်တော် CDM လုပ်တဲ့ဇာဝင်နေသူတာပြုတွေspecialist တွေ၄000ကျော်ရှိတယ်ဆရာသူဒီဟာ service ပေးနေတာတိုင်းရင်သားကျမ်းမာရေးစောင့်ရှောက်တဲ့သူတွေ ਨੇ ပေါင်းရင်9000 8000လောက်ရှိပါဘောအဲ့ဒါနဲ့ကျွန်တော်တို့ဒီ data တွေရှေ့တန်းစီးရုံတရား68ရုံရှိတယ်ခြေစိုက်စီးရုံ68ရုံရှိတယ်အဲ့ဒီမှာကျွန်တော်တို့ service တွေပေးနေတာပေါ့နော်ဆိုတော့ကျေနပ်လားဆိုမကျေနပ်ပါဘူးဆရာဒါပေမဲ့ဟို service ကတော့ဖြစ်အောင်လို့ပေးနေတာပေါ့နော်ထပ်ပြီးတော့လည်းဆရာဝင်ကျွန်တော်တို့မွေးထုတ်တာရောနာပြီးမွေးထုတ်တာကိုလုပ်နေတယ်အပြင်ကျွန်တော်တို့လွတ်မြောက်ဒေသတွေမှာအခုကျွန်တော်တို့ရှေးကြောင်စီးတက်ကတူအစ်စ်တွေထပ်ဖွင့်လာလို့နာပြီးတက်ကတူအစ်စ်တွေထပ်ဖွင့်လာလို့လည်းလုပ်နေတယ်ဆရာ
သိကောက်ပါဆရာကျွန်တော်နောက်ဆုံးမိချင်တဲ့ပေးကိုတူအားလို့ဒီဇာနာမှုဒုက္ခရောက်တဲ့တသနာတွေဆိုတော့ပြိပခါလုံးဝချုပ်ငိမ့်မှသာပြောင်းနိုင်မဲ့အခြေအနေလို့ပြောရင်မှားမှန်မဟုတ်ဘူးပေါ့ဆရာအဲ့လိုပြိပခါပြောက်ပြီးရင်တော့မလဲပြန်လဲထူထောင်ဖို့ကြိုးစားကြမှာဆိုတော့အဲ့ဒီအချိန်တွေကဆရာမျောမှန်းမိပါလားဘယ်အချိန်မှာများဖြစ်လာနိုင်လဲဆိုတာများဆရာတွေးမိတာရှင်းလေးပြောပါဆရာ
NUG အနေနဲ့အစင်းစားပြီးစီမံဆောင်ရွက်နေတဲ့တိုင်းရင်းသားဖွဲ့စည်းတွေနဲ့တိုင်ပင်ပြီးလုပ်နေတာတော့ immediate ပေါ့လောလောဆယ်ကျွန်တော်တို့ဖြည့်ရှင်းရမယ့်ဟာတွေကိုအခုဒါတစ်နှစ်နှစ်နှစ်အတွင်းမှာကျွန်တော်တို့ဖြည့်ရှင်းဖို့ကြာဒါစီမံချက်ရေးဆွဲထားတာ1 year ကျွန်တော်တစ်နှစ်စာ plan ရှိတယ်ဒီတစ်နှစ်အထူးခြားခြားအပြောင်းအလဲဖြစ်ရမယ်ပြီးရင်နောက်တစ်နှစ်နှစ်နှစ်နေဒါကိုအဆုံးသတ်ရမယ်ပေါ့ဆိုတော့ကျွန်တော်တို့ကဒီအခုဒီလောလောဆယ်စစ်အာဏာရှင်ဒီအာဏာရှင်ချုပ်ထားဖို့နဲ့ဖက်ဒရယ်ဒီမိုကရေစီထောင်ဖို့ဆိုရင်ကျွန်တော်တို့အခု interim period ရှိမယ် transition ရှိမယ်ဥပမာ federal democracy ဆိုတော့ကျွန်တော်အကြမ်းများအဖြစ်စဉ်းစားသုံးသပ်တာတော့အနည်းဆုံးအခုတစ်နှစ်နှစ်နှစ်ပြီးရင် transition ရ၃နှစ်လောက်ကြာမှာပေါ့ဆရာအဲ့ဒါပြီးတော့မှဟိုဘက်ကိုရောက်သွားမှာဆိုတော့အဲ့ဒါအတွက်ကျွန်တော်တို့တွေအခုကပြင်ဆင်နေပါတယ်ဆရာကျွန်တော်တို့ control ရရင်ရသလောက်ရတဲ့နေရာကိုစီမံခန့်ခွဲနိုင်အောင်လည်းပြင်ဆင်နေရပေါ့ကျွန်တော်တို့အချင်းချင်းကြားမှာနားလည်မှုတွေအပေးအယူတွေနဲ့ဒီ federal သဘောတရားတွေနဲ့ကိုက်ညီအောင်လည်းကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဆရာဆိုတော့ကျွန်တော်တော့ဟိုလေအစိုးဆုံးကိုပြင်ဆင်ထားသလိုအကောင်းဆုံးအတွက်လည်းကျွန်တော်မျှော်လင့်ပြီးတော့အလုပ်တွေလုပ်နေပါတယ်လို့